အခုပထမအဆုံးအနေနဲ့ကတော့မြန်မာနိုင်ငံကပြည်တွင်းစစ်ပြေးဒုက္ခသည်တွေအကြောင်းကိုပြောပြပါအောင်မယ်။မြန်မာနိုင်ငံမှာအထူးသဖြင့်တိုင်းရင်းသားဒေသတွေကိုစစ်ကောင်စီကနေပြီးတော့လေကြောင်းကနေတိုက်ခိုက်နေပြီးလက်နက်ကင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေပါတယ်။အဲ့ဒီထက်မှာကယားပြည်နယ်ဟာတောတောင်တွေထူထပ်ပြီးတော့ကားလမ်းတွေမှာစစ်စေးရေးဂိတ်တွေကြောင့် IDP ခေါ်ပြည်တွင်းစစ်ပြေးဒုက္ခသည်တွေကိုအကူအညီပေးရေးလုပ်ငန်းတွေဟာနှိပ်ကွေးကြန့်ကြာနေပါတယ်။ဒီအကြောင်းတွေကိုထိုင်းနိုင်ငံချင်းမြိုင်မျိုးကနေ Steve Stanford ကသတင်းပေးပို့ထားတာကိုကိုခင်မောင်စုံးမင်းကဆက်ပြောပြပါလိမ့
်မယ်။မြန်မာနိုင်ငံအရှေ့ပိုင်းကယားပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေကလေကြောင်းကနေအရက်သားနဲ့စည်ရေးပစ်မှတ်မခွဲကြဘဲတိုက်ခိုက်နေပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတဲ့အတွက်ကယားပြည်နယ်မှာ IDP ပြည်တွင်းစစ်ပြေးဒုက္ခသည်နှစ်သိန်းနီးပါးရှိမယ်လို့သူတို့ကိုအကူအညီပေးနေကြတဲ့အဖွဲ့အစည်းတွေကမလ9ရက်နေ့ကခံမှန်းခဲ့ကြပါတယ်။ပြည်တွင်းဆစ်ဆောင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးကရင်ပြည်တိုင်းရင်းသားပေါင်းစုံကာကွယ်ရေးတပ်ဖွဲ့ကဘီဒူးကအခုလိုပြောပါတယ
် They have been facing lack of shelter
ပြည်တွင်းစစ်ပြေးဒုက္ခသည်တွေဟာတော်တော်ကိုဒုက္ခရောက်ကြပါတယ်။အမိုးအကာတွေနဲ့လည်းမနေကြရပါဘူး။အစားအစာတွေလည်းမလုံလောက်ကြပါဘူး။စစ်ကောင်စီတပ်တွေကြောင့်ဈေးလဲသွားမဝယ်နိုင်ကြပါဘူး။စစ်ကောင်စီတပ်တွေကအ धिक လမ်းတွေကိုပိတ်ဆို့ပြီးထောက်ပံ့ရေးလမ်းကြောင်းတွေကိုဖျက်ဆောက်ထားကြပါတယ်။ဒါကြောင့်အခုဆိုရင်ဓာတ်ဆီတွေဈေးတက်အစားအစာတွေဆေးဝါးတွေမလုံမလောက်ဖြစ်နေကြရပါတယ်
။ထိုင်းမြန်မာနယ်စပ်မှာရှိကြတဲ့အကူအညီပေးအဖွဲ့အစည်းတွေကထိုင်းနိုင်ငံဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုတော့အကူအညီတွေဆက်လက်ပေးနေကြပါတယ်။ဒါပေမဲ့လည်းမြန်မာစစ်ကောင်စီကတော့အတိုက်ခံအားလုံးကိုအကြမ်းဖက်သမားလို့သတ်မှတ်ထားတဲ့အတွက်ကြောင့်အကူအညီပေးအဖွဲ့အစည်းတွေဟာလည်းစစ်ပြေးဒုက္ခသည်တွေကိုအထောက်ပံ့တွေပေးနေတာဟာရာဇဝတ်မှုကျူးလွန်တဲ့လုပ်ရလို့စွပ်စွဲခံရမယ့်အန္တရာယ်တွေလည်းရှိကြပါတယ်။မြစ်တာပရဟိတအဖွဲ့ရဲ့ဒါရိုက်တာဂျော်နီအဒီကာဟီကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ်
It's really difficult because there are so many checkpoints there.
အကူအညီပေးဖို့အတွက်တော်တော်ခက်ခဲပါတယ်။ဘာလို့လဲဆိုတော့စစ်ကောင်စီစစ်ဆေးရေးကိစ္စကလမ်းတိုင်းမှာအများကြီးပဲ။ဒါအပြင်ဒီ IDB ပြည်တွင်းဆစ်ဆောင်တွေကိုအကူအညီပေးရင်ထောင်ချနိုင်တယ်။ဘာလို့လဲဆိုတော့ IDB တွေကိုအကူအညီပေးရစစ်ကောင်စီကမကြိုက်ဘူး
။ထိုင်းနိုင်ငံမှာနေထိုင်ကြတဲ့ကယားလူမျိုးစုဒုက္ခသည်တွေကအခုမြန်မာပြည်ကနေထွက်ပြေးလာကြတဲ့သူတို့ရဲ့မိသားစုဝင်တွေကိုအကူအညီထောက်ပံ့မှုတွေတိုးပြီးလှုပ်ဆောင်နေကြပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာနေထိုင်ပြီးစေတနာဝန်ထမ်းအကူအညီပေးနေတဲ့နော်ဒါရာကထွက်ပြေးလာတဲ့သူတို့ရဲ့ဆွေမျိုးသားချင်းတွေစီကနေစစ်ပြေးဒုက္ခသည်တွေဟာအရေးပေါ်အထောက်ပံ့တွေလိုအပ်နေကြတယ်ဆိုတဲ့သတင်းအချက်အလက်တွေရရှိနေတယ်လို့ပြောပါတယ
်။လူနည်းဖြင့်
စစ်တေးဒုက္ခတွေတွေမှာစခန်းချဖို့နေရာမရှိဘူးသူတို့မရက်ဖင်းနဲ့ဆက်ပြီးတော့ပြေးနေရလေကြောင်းကနေတက်ခိုက်နိုင်တယ်လို့စိုးရင်စိတ်တွေရှိနေတဲ့အတွက်လေသူတို့မအိပ်နိုင်ကြဘူ
းမြန်မာနိုင်ငံအတွင်းမှာပြည်ပကတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ဒီအချက်အသေးကနေလွတ်မြောက်အောင်လို့အရက်သားပြည်သူတွေကပြင်ပကအကူအညီတွေကိုတောင်းဆိုနေကြပါတယ်ခင်ဗျာ